ရန်ကုန်မြို့ရန်ကင်းမြို့နယ်ထဲမှာဒီနေ့နေ့တဲ့ပိုင်းကပောက်ကွဲမှု၃နေထပ်မင်းဖြစ်ပွားခဲ့ပြီးတော့မြို့နေရာအနက်မှာလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတယ်လို့မြို့ကန်လေးကပြောပါတယ်။ဒါပြင်တောင်တကုန်းနဲ့သင်္ကန်းကျွန်းမြို့နယ်တွေမှာလည်းဘတ်ကားမီးလောင်ကျွမ်းတာတွေပောက်ကွဲတာတွေရှိခဲ့ပါတယ်။အခုလိုပောက်ကွဲမှုတွေကြောင့်မြို့ကန်လေးကြားမှာလုံခြုံရေးနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့အပြည့်စုံကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်မြို့ရန်ကင်းမြို့နယ်နဲ့ဗဟန်းမြို့နယ်ကြားမှာရှိတဲ့မြမပလာဇာအနီးမှာတော့ဒီနေ့နေ့လယ်ပိုင်းကဘုံ၃လုံးထပ်မင်းပေါက်ကွဲခဲ့ပါတယ်။မြမပလာဇာအနီးကဆက်မှုတက်လမ်းပေါ်မှာပေါက်ကွဲမှုဖြစ်ပွားခဲ့တာဖြစ်တယ်လို့အဲ့ဒီအနီးနားမှာရှိနေသူမြို့ကန်တူက VOE ကိုပြောပါတယ
်။၃လုံးပေါ့၃လုံးပေါက်တာ။နှလုံးကခြံနိုင်လောက်ကအိမ်ပေါ်ကနေကြားတာပထမ၃လုံးပေါက်တယ်။နောက်ထပ်၃လုံးထပ်ပေါက်တာ။တိုင်နေနိုင်ကွဲလောက်မှာထပ်ပေါက်တယ်။၃လုံးအနောက်ဆုံးလုံးကပေါက်သွားတာ။အောင်လုံးပေါက်အတန်းကျဲတယ်ကျွန်တော်တို့အိမ်မှာနေတယ်ဆိုတော့လေအဲကောင်လေးဖွင့်မယ်ပိတ်ထားတယ်ဆိုတော့အထက်ကြီးဆုံးကြားရတယ
်ပေါက်ကွဲမှုကြောင့်ဘယ်နှယောက်ထိခိုက်ဒဏ်ရာရတယ်ဆိုတာတော့တိကျအတိပြုနိုင်ခြင်းမရှိသေးပဲဒီဆက်မှုတက်လမ်းမကြီးကိုတော့ပိတ်ထားပြီးရန်ကင်းမြို့နယ်အတွင်းမှာလည်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတယ်လို့ဆိုပါမျိုးကံကပြောပါတယ်ဒီနေ့မနေ့အစောပိုင်းကတော့ရန်ကင်းဘောက်ထော်ကမှတ်တမ်းရုံးနေရာမှာအတွက်ဆောက်လုပ်ထားတဲ့စစ်ကောင်စီရဲ့စေယုံတက်တစ်ခုကိုဖွင့်လှစ်ခဲ့ပြီးတော့မြို့နယ်အတွင်းမှာလုံခြုံရေးတွေတင်းကြပ်ထားတာပါတောင်တကုံမြို့နယ်အတွင်းမှာတော့ရန်နာထားတဲ့ YBS ကားနှစ်စင်းဒီနေ့စောပိုင်းမှာမီးလောင်သွားခဲ့ပါတယ်။ဘာကြောင့်မီးလောင်ကျွမ်းသွားတယ်ဆိုတာတော့အတိအကျမသိရသေးပါဘူး။ဒါပြင်သင်္ကန်းကျုံမြို့နယ်အတွင်းမှာဆိုရင်ဒီနေ့ညနေပိုင်းကခီးတဲ့တဲ့ဘတ်ကားတစ်စင်းပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတော့ဘာကြောင့်ပေါက်ကွဲရဲဆိုတာမသိရသေးဘူးလို့ဒေသခံတဦးကပြောပါတယ်။အချိန်လေးမှာပဲရန်ကုန်မြို့အတွင်းနေရာအတော်များများမှာစစ်ကောင်စီဘက်ကဖမ်းဆီးမှုတွေကိုလည်းလုပ်နေပါတယ်။သင်္ကန်းကျုံမြို့နယ် BOC ဘက်ကတမာရီလမ်းတော်တွေဘက်မှာလဲဒီနေ့မှာလူတရာစင်ကြော်ဖမ်းဆီးခံခဲ့ရတယ်လို့သင်္ကန်းကျုံမြို့နယ်မှာနေထိုင်သူတဦးကပြောပါတယ်
။သုံးလမ်းညာဆင်းမှာ900နိုင်ရင်ရှိတယ်။အင်းရဲ့အကအမီအင်းမှာအမိုးလေးကို900ရောင်းတယ်။အကောင်လေးကနိုင်ငံရေးလည်းမလုပ်ဘူး။အတူပါတွေပါရိုက်ထိုးချိန်ပြီးတော့ဟောင်းအဲ့ဒီမှာသူ့နေရာအဲ့ကိုရတဲ့ဒီမှာ6လေးအဲ့လိုဘဲမုန်းပေါ်ရောင်းအဲမလုပ်ပါနဲ့ကျမသားပါကျမသားကမလုပ်ကြပါနဲ့ကျမသားအင်းစီဝဲနေတာကဘာကြောင့်လဲအဲ့ဒါကိုဆရာကလည်းဆိုသူ့မိမှာခေါ်သွားခေါ်လဲလို့ဆိုစစ်သားရဲ့ဘာပြောလဲဆိုတော့ဆိုင်ရူကြီးဖတ်မလာနဲ့ဆော့လိုက်ကုန်ကြည့်တတ်မှာသူပြောပြီးတော့အတို့ကဟိုဆိုင်ရပါတယ်တမင်ဆင်းနေပါအဲ့ဒီမှာအရင်တမားကြီးနှစ်လာမှရောက်တော့ဆရာကကျွန်တော်ဒီမားကြီးနှစ်လာရောက်နေပြီပူကြီးတဲ့ကျွန်တော်ကဆက်လို့ရအောင်လားအဲ့ဒါမျိုးရေစကြောမျိုးခါဘူးသွားလိုက်တယ်တဖန်လိုက်တယ်ဒါပေမဲ့ဘူးဘောက်ကွယ်အဲ့မှာ73ရောင်းပါသွားတယ်ကွာဒီက73ရောင်းပါသွားတာ
ဒါပြင်လိုက်တာမျိုးနဲ့အတွင်းကရွှေလင်းမန်းအင်ယာဘက်မှာလဲလူငယ်9ဦးကိုမင်းညားကစစ်တပ်နဲ့ရဲတပ်ဖွဲ့တွေကလာရောက်ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်ရန်ကုန်မြို့အတွင်းမှာလုံခြုံရေးတွေဘက်ကဖမ်းဆီးစစ်ဆေးတာတွေကိုတင်းတင်းကြပ်ကြပ်လုပ်နေတာအပြင်ပေါက်ကွဲမှုတွေလည်းဖြစ်လာနေတာကြောင့်သွားရလာရလုံခြုံမှုမရှိတော့သလိုမျိုးရဲ့လုံခြုံရေးပုံမှာလဲဆွေးရမှုတွေတိုးလာနေတယ်လို့မျိုးကန်တဦးကပြောပါတယ
်အပြင်သွားတော့ပြောရမယ်ဒီကနေ့ပြောရမယ်ဆင်တော့စိတ်ပြီးတော့စိတ်မဖြစ်ဘူးပေါ့နော်ဖလေးရအောင်ပြမခေါ်ရဘူးတခုခုဖြစ်မှာတို့လို့လေဆွေးရအောင်သွားရတာလည်းလက်နဲ့သွားနေရတယ်စိတ်ပြီးတော့မလုံခြုံဘူးပေါ့နော်သွားနေရတာအဆင်မပြေဘူးပေါ့နော်သွားတော့သွားနေရတယ်လူတွေကတော့ထွက်တာကကြာတော့တုံးကမဖြစ်မနေရဖွက်ရတယ်ပေါ့နော်မင်းနဲ့သူဖတ်တယ်အခု၄နာရီ၅နာရီ၆နာရီနောက်ဆိုတော့ရန်ကုန်မှာလုံးဝလူရှင်သွားပြီအခုကိုပတ်သက်နေပါရဲ့ဆိုလည်းအများကြီးလည်းမထွက်ပါရဲ့ဘူးပေါ့ဟိုဖွက်ဒီဖွက်ပေါ့နော်အဲ့ဒါသွားတစ်ခါအပြင်သွားရမယ်ဆိုရင်အကုန်ကားလေးကိုဆက်ရတယ်တစ်ခုလေးပေါ့နော်ခဲလုံးလေးညာရှိရင်ပေါ့နော်တစ်ခုစစ်နေပါဘူးအဲ့လိုလူမှဖြစ်မှာဆိုလို့ပြဿနာရှာမှာဆိုလို့ပေါ့နော်အဲ့ဆိုရင်အကုန်စိတ်မဖြစ်ဘူးခက်တာလည်းအရင်အလုံးရှုပ်တယ်
အောင်အောင်ခါဆိုယူအောင်ယူရတော့ထားရရဲ့အိမ်မှာပြီးခဲ့တဲ့ဧပြီလ18ရက်နေ့ကလည်းရန်ကင်းမြို့နယ်အတွင်းကအထွေထွေအုပ်ချုပ်ရေးရုံးမှာဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့ပြီးခဲ့တဲ့ရက်တွေအတွင်းမှာလည်းရန်ကုန်မြို့နယ်တချို့အပါအဝင်နိုင်ငံတော်ကတခြားနေရာတွေမှာပေါက်ကွဲမှုတွေအတော်များများဖြစ်ပွားခဲ့ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ